နိုင်ငံရေးတင်းမာမှုတွေရှိနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းပါလီမန်ကိုတနင်္လာနေ့ကပထမဆုံးအကြိမ်ပြန်ဆခဲ့ပြီးမလေးရှားဘုရင်ကလာရောက်မေကွန်းပြောကြားခဲ့ပြီးနောက်မှာပါလီမန်ကိုအ мян ဆုံးရပ်ဆိုင်းလိုက်တာကြောင့်လက်ရှိဝန်ကြီးချုပ်မူဟီတင်ယာစင်အနေနဲ့သူ့အပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်မဲ့အရေးကနေလွတ်မြောက်သွားပါတယ်။ဝန်ကြီးချုပ်ယာစင်အပေါ်အယုံကြည်မရှိအဆိုကိုဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ကပါလီမန်မှာတင်သွင်းထားပြီးငကူအစီအစဉ်အရမဲခွဲဆုံးဖြတ်ဖို့ရှိနေတာပါ။မဟာတီယာရဲ့ညွန်ပေါင်းအစိုးရပြိုကွဲခဲ့ချိန်ဖေဖော်ဝါရီလထဲမှာအသက်94နှစ်အရွယ်ဝန်ကြီးချုပ်မဟာတီယာရာဒူးကနှုတ်ထွက်ကြောင်းဘီယင်ကိုစာတင်ခဲ့ပြီးနောက်မှာမလေးရှားဘီယင်ကမူဟီဒင်ယာစင်ကိုမတ်လတဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ခဲ့ပါတယ်။မူဟီဒင်ဟာမဟာတီယာရဲ့အရင်အစိုးရအဖွဲ့ထဲမှာပြည်ထောင်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးအစိုးရထဲကို UNMO အမျိုးသားပါတီအဖွဲ့ဝင်တော်တော်များများကိုတိုးတွင်းခဲ့တာပါ UNMO ပါတီဟာအာဏာရကျင်တုန်းကအကျင့်ပြတ်ခြားစားမှုတွေရှိခဲ့ပြီးအထူးသဖြင့်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်လက်ထက်မှာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုပန်း 1MDB ရဲ့လာဆားမှုကြီးပေါ်ပေါက်ခဲ့တာကြောင့်မဲဆန္ဒရှင်တွေစိတ်ပျက်ခဲ့ပြီးမာဒီယာအနိုင်ရက2018မှာညွန်ပေါင်းအစိုးရကိုဖွဲ့ခဲ့တာဖြစ်ပါတယ်ခင်ဗျာ